ရိုဟင်ညာလေစီပြည်ဒုက္ခသည်တစုကိုထိုင်းရဲကပြစ်ခတ်တာကြောင့်လူမြောက်ထက်မနေသေဆုံးသွားတယ်လို့ဆွဆွဲထားတဲ့ဖြစ်ရပ်အတွက်စုံစမ်းစစ်ဆေးဖို့လူခွင့်ရေးဆောင်ကြီးလေလာရေးဖွဲ့ကတောင်းဆိုလိုက်ပါတယ်။ပြည်ကြက်လာမှာလှိနဲ့ထွက်ပြေးလာကြတဲ့ရိုဟင်ညာဒုက္ခသည်20လောက်ကိုပင်လယ်ထဲပြန်ပေါင်းထုတ်ဖို့လုပ်တဲ့အနေနဲ့ထိုင်းရဲကပြစ်ခတ်ခဲ့တယ်ဆိုတာသူတို့ရဲ ားတွေတွင်ဖြစ်ခဲ့ပြီးတဲ့နောက်လှေနဲ့ထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်အခြေအတွက်ဟာပိုများလာပါတယ်။အဲ့ဒီပဋိပက္ခတွေမဖြစ်ခင်တုန်းကတည်းကခွဲခြားဆက်ဆံခံရတာတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးကြတာတွေရှိခဲ့တာပါ။ထိုင်းနိုင်ငံကမ်းခြေတွေစီရောက်သားသူတွေကိုထိုင်းနိုင်ငံဘက်ကလက်မခံပါဘူး။လေတွေကိုပင်လယ်ထဲမှာကြားဖြတ်ဟန်တားပြီးအစားအစာနဲ့လိုအပ်တဲ့အထောက်ပံ့တွေပေးပြီးတော့သူတို့ခီးလန်းဆက်သွားအောင်လုပ်ဖို့ထိုင်းရီတက်ကိုညွှန်ကြားထားပါတယ်။အဲဒီလိုပင်လယ်ထဲပြန်ပေါင်းထုတ်တာကိုလူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ကဝေဖန်ထားပြီးအပြည်ပြည်ဆိုင်ရာဥပဒေအရရိုဟင်ဂျာဒုက္ခသည်တွေကိုထိုင်းအစိုးရကအကောက်အွယ်ပေးဖို့ပြက်ကွက်တယ်လို့ပြောပါတယ်။လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့နဲ့တခြားအဖွဲ့အစည်းအများအပြားကပြောနေတဲ့ဒီလိုမူဝါဒမျိုးမရှိပါဘူးလို့ထိုင်းနိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူမာနာစ်ဖီစရီဆိုတာပိုးကပြောပါတယ်။